အင်းနဲ့ခြေရွာသားတွေအနေနဲ့အခုခါမှာလုံခြုံမှုရှိတယ်လို့ခံစားရတဲ့အကြောင်းခြေရွာအုပ်ချုပ်ရေးမှူးကပြောပါတယ်မတူကွဲပြားတဲ့လူမှုတိုင်းဝန်တစ်ခုကြားမှာဟိုးရင်နှစ်ပေါင်းများစွာကလို့အထူးတကားငင်းညမ်းစွာရှင်တဲ့နေတိုင်းဘုံကတော့မဖြစ်နိုင်တော့ဘူးလို့လည်းဆိုပါတယ်နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာအနီးမှာမော့စလင်၁၀ဦးတပ်ခံရတဲ့ဖြစ်ရပ်ကိုပဲသိရှိစိတ်ဝင်စားပြီးကျန်တဲ့ဖြစ်ရပ်အပေါ်တွေကိုတိတော်မတိကြတဲ့အပေါ်မှာမချိနဲ့တဲ့စကားလဲပြောဆိုခဲ့ပါတယ်ဆိုရတဲ့ဖြစ်ရပ်တွေနဲ့ရှင်တွဲပြီးနိုင်ငံတကာသတင်းမီဒီယာတွေမှာထင်ရှားလာတဲ့အင်းတင်ရွာဒီကနေ့ပဲအခြေအနေမှာရှိနေပါသလဲကိုယ်တိုင်တော့ရောက်သတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ခင်ဗျာ
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတချို့မှာရုံးဝင်းစံကပြိပခဖြစ်ရတွေ့ရှိခဲ့တာတော့မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတည်တည်ငြိမ်ငြိမ်ရှိခဲ့တာကြောင့်အင်းတင်ရွာကပြီးတဲ့ငင်းချမ်းရေးတင်ကန်းစာဆိုပြီးပြည်တွင်းထုတ်မော်ကွန်းမဂ္ဂဇင်းမှာ2019ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ဘုံနဲ့တင်စာရေးသားဖော်ပြခံခဲ့ရမှုပါတယ်။မောင်းတော်တို့မျိုးလုံးနှီးပါမှာရခိုင်နဲ့မွဆလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မာကမော်စလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိကြီးရွာအုပ်ချုပ်ရေးမှူးကိုကျော်စိုးမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားလဲဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2019ခုနှစ်ဘုံလာပိုင်းလောက်မှာစားပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူး။တွေးတယ်ကိုမငှားတော့ဘူး။အဆက်အသွယ်မလုပ်တော့ဘူးဖြစ်တယ်။လုပ်တဲ့လူတွေကိုလည်းသူတို့အချင်းချင်းဆက်တယ်။နှိပ်ဆက်တယ်။အဲ့လိုပုံစံမျိုးနဲ့လုံလာတယ်။ဒီ2019
ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နဲ့အသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပိုပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတို့ကတပ်ပစ်လိုက်ပြီးတော့အစုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Rider သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကြီးဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအပြင်800ကျော်ပဲရှိတဲ့အင်းတင်ရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မော်စလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေ။အခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ပဲအင်းတင်ရွာတရွာပဲရှိပါတော့တယ်။ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခံစားရတဲ့အကြောင်းကိုကျော်စိုးမှုကပြောပါဗျ။ကျွန်တ
ော်ကတော့ကျွန်တော်တို့ဟိုပုံမှန်နဲ့ပြောလို့ရှိရင်ကလာမရှိရင်လို့ဆိုတာပဲကျွန်တော်တို့ကတော့။ဘယ်လိုကကလာရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်ဘင်္ဂလီတရှိတဲ့အချိန်မှာကျွန်တော်တို့ဘယ်နဲ့တက်မလဲဟိုကဘာဖြစ်မလဲ။လူမရှိလို့ဘူးဆိုတော့ကျွန်တော်ကလူထုံသွားပြီ။အဲ့လိုပဲကျွန်တော်ခံယူလေ
။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားစရာရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေသေးဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရက်တစ်ခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမှုပြောစကားကထင်ဟပ်နေပါတယ်
။ကိုခဲတဲ့လာက29ရက်ကသတင်းမီဒီယာဖွင့်လာတယ်။ဒါလေးကမှဆရာခွဲစားကျွန်တော်မေးတယ်။ကျွန်တော်အင်းနဲ့မှမရှိရဲကျွန်တော်မသိဘူး။ဒီနေ့ဒီမှာကျွန်တော်ကဆက်ပြီးပြန်မယ်ဟိုအင်းနေမှာဒီဖြစ်တဲ့တော့အဲမဲ့ဖြစ်တဲ့တော့ဟိုကဆက်မဖြစ်ဘူးနေရပေါ့နော်ဒီ2019အဲတော့ကဥမုံနေတည်သွားရတာသိလားအစ်င်းကျွန်တော်ကအင်တာဗျူးတဲ့မီဒီယာသမားတွေခေါ်တယ်မသိဘူးဒီလိုချင်းကျွန်တော်ထမဲ့တယ်မော်တော်မြောက်ပိုင်းမှာဟိုရေပေါ်ရားဆိုတဲ့ညော်မှာဟိန္ဒူလူမျိုးတရားကျော်အသက်ခံတယ်အဲ့ဒီဟာကိုသိလားဒီရားကျွန်တော်ထမဲ့တာအဲ့ဒါလည်းမသိဘူးလေအဲ့ကျွန်တော်ဒီဝဲနေရဲ့လို့ဒီကြားလာပြီးတော့ဒီကြားမှာဘာဖြစ်ပြင်းနေလဲဆိုတာကိုအခုလို့သိရမှာမီဒီယာဆိုတော့ကဒီပြင်းနေတိကျတဲ့ဟာပါလေအင်းဒီမှာဥမောင်းနေအသက်ခံရတဲ့ဟာကိုမသိရင်ထားလိုက်ပါမော်တော်မြောက်ပိုင်းမှာဟိဒူမျိုးတရားကျော်အသက်ခံရတာတော့သိနေတာပ
ါဒီဖက်နဲ့တစ်ဖက်ရုံးဝင်းစံခတ်အခြေအနေနဲ့တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ချင်းကကိုကျော်စိုးမှုဟာရွာမှာရှိနေတာမဟုတ်ဘဲအဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုပ်ချုပ်ရေးမှုဖြစ်တာလဲ10လောက်လောက်ပဲရှိပါသေးတယ်VOA အပါဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစ조사ပေးမယ်လေဖြေဆိုခြင်းသူမရှိပဲသူတို့တွေအားလုံးဟာရွာဖုံးကြီးကျောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်အသက်ခံရလို့ဒေဆုံးသွားသူဥမောင်းနေရဲ့ဇနီးဖြစ်သူကဆိုရင်သတင်းမီဒီယာတွေကမေးမြန်းခွင့်ပန်ကြားတာကိုတူတူခါခါညင်းပေတယ်လို့ဓာတ်ပုံဗီဒီယိုတွေလည်းလုံးဝရိုက်ခွင့်မပြုပါဘူးသူပြောတာကတော့အရင်ရင်ကသူအများကြီးဖြေဆိုခဲ့ဘူးပဲမလဲဘာမှထူးခြားမလာတာကြောင့်ပါတဲ့သူပြောတဲ့ဘာမှထူးမလာဘူးဆိုတာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့ဖြစ်ရမှာပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့အချင်းကြနေသူသူ့ရဲ့သားကြီးနဲ့သားလက်တို့နှုတ်ပြန်လွတ်မလာသေးတာကိုရည်ညွှန်းတာပါဒီလိုမျိုးဒဏ်ရာတွေနဲ့ခံစားနာကျင်နေတဲ့အင်းတင်ရွာလေးဟိုးအရင်လိုအေးအေးချမ်းချမ်းနဲ့ရှင်တွဲနေတဲ့နိုင်တဲ့အခြေအနေပြန်ရောက်နိုင်ပါဦးမလားအုပ်ချုပ်ရေးမှူးကိုကျော်စိုးမိုးကတော့
ကျွန်တော်တို့ကဘာမှမလုပ်တဲ့ဟာကိုသူတို့ကလာပြီးရင်စားချတဲ့ဟာကိုပြန်ပြီးတော့တအားတရာဖြစ်မယ်ဆိုတာမလိုပါဘူး
။အင်းဒီရွာကို VOE နဲ့တခြားသတင်းမီဒီယာတွေရောက်တဲ့အချိန်မှာရွာသူရွာသားတွေဟာ တို့ရဲ့နေတတူဝဘဝကိုပုံမှန်ဖြတ်သန်းနေပြီးကျောင်းသားကလေးငယ်တွေလည်းကျောင်းတက်ဖို့ပျော်ပျော်ရွှင်ရွှင်သွားလာနေကြတာကိုမြင်တွေ့ခဲ့ရပါတယ်ခင်ဗျာ။